ညညတော်တိုင်းနာလူမျိုးများ Federal Council UNFC ထဲကနေစစ်နက်ကိုင်းတိုင်းနာတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြည့်အညင်ကြရဲ့လုပ်ငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်တုံ့တက်ဖို့လိုပြီးလို့ UNFC ကောင်ဆောင်ဟောင်းတူကပြောလိုက်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမန်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFC ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDA ကိုကန်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီးဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFC တွေကနေအခုလိုလက်နက်ကိုင်တိုင်းသာတပ်ဖွဲ့တွေတစားစားနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြည့်အဝညီညာရေးလမ်းစဉ်အောင်မြင်ဖို့ဆိုရင် UNFC ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်နိုင်မယ်လို့ UNFC ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဂူမူကြီးခွန်ဦးကကပြောပါတယ
်အခုပူပူလင်းလင်းနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဘဝပေါ့ဗျာတပည့်တော်ဘဝကမဖွဲ့ဘူး UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဘဝရတော့ဆက်ချင်ရင်စာပို့တယ်ဆိုရင်ဒါနှုတ်ဆက်ပြီးတဲ့သဘောရှိပါတယ်။ UNFC ကမှဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့။မွန်ပြည်ပြည်ပါတီနဲ့ဒီ KNPK ပေါ့။ဒီနှစ်ဖွဲ့ပေါ်မူတည်တာပေါ့။ဒီနှစ်ဖွဲ့ကပိုင်းပြည်ပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်နိုင်ငံလုံးဝပြန်လည်းရောက်နိုင်အောင်တော်တော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
။ UNFC တပ်ပေါင်းစုတွေကနေလက်နက်ကန်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဘုံမကြီးခွန်ဥက္ကာကအခုလိုသုံးသပ်ပါတယ်။
နာမည်ပပဝင်းပြင်မှာရဟတ်ရှင်နေနဲ့ရှေ့မတိုးနိုင်နောက်လည်းမဆုံးနိုင်ပါဗျာဒီနေဘွဲတွေကပြက်ကပါပါမရှိတဲ့အခါကျတော့ဒီနောက်ပိုင်းအဖွဲ့စည်းဘက်ကစဉ်းစားတာပို့ပြီးတော့မြန်မလို့ဖြစ်နေတာအဲကြောင့်နောက်ပိုင်းအဖွဲ့စည်းတွေစဉ်းစားမှုနောက်တရုတ်ရဲ့စံမိုးမှုကိုကြည့်ပြီးတော့နိုင်ငံလေအလားအလာပို့ကောင်းတဲ့အတွက်ကိုဖူးပြောင်းကြတာလည်းဖြစ်နေတာ
အဲ့တော့ဒီ UNFC တဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လည်ပေါင်းစည်းအလားအလာကိုဘယ်လိုမြင်မိပါလဲ
အာမရှိဘူးကြထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတာမလွယ်ဘူ
းဟုတ်ကဲ့
ဒါဆိုတော့ပြန်ပေါင်းနိုင်တာတစ်ခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တဲမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါတယ
်လက်နက်ကန်တိုင်းသားတပ်တွေ UNFC တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFC တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ဖက်ဒရယ်အရေးလည်လာနေတဲ့ဂျာမနီအခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ
်အဲပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ officially တော့မပြိုကွဲဘူးအာနေသားသလားဆိုတော့အာနေပါတယ်ဒီ SSTP ကတော့ UNFC ရလက်တော့မထက်ဘူးဒါပေမဲ့ Pansan Alliance နဲ့လက်တော့ဝင်နေတယ်တကယ်လို့ SSTP ကဆက်နေမယ်ဆိုလို့ရှိရင် UNFC ရအဲ့လောက်ကြီးအာမနေသေးဘူးလို့ပြောလို့ရ
တယ်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအချိန်လေးတွေအောက်မှာမြန်မာနိုင်ငံရဲ့ငင်းငင်းယူလုပ်ငန်းစဉ်အောင်မြင်လာမှာပါလေဘုံဦးကြီးခေါ်ဥက္ကာကတော့အခုလိုမြင်ပါတယ
်ဒီအချိန်ကတော့ပြောရဆက်တယ်ကြာအချိန်ချင်းကတော့နားလည်လို့ရတယ်ပမာဒီဒီငင်းငင်းယူမှာတော့အားလုံးကတော့ပါလာကြမှာပဲဘသူမှတော့ဆွေးဆက်တိုက်ဖို့တော့အကြောင်းမရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံစီကဥပဒေအစ်စ်မှာပေါ့ဗျာကိုလိုချင်တဲ့နိုင်ငံရေးအဆင့်တန်းကိုလိုချင်တဲ့ပြည်နယ်အဆင့်တန်းအဲဒီရကနေလိုင်းနေရာမတူတဲ့ခါကြတော့စိတ်ကြတဲ့နေရာနည်းနည်းခွာတာသို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူး NCA ကိုလိုအပ်တယ်လို့ပြင်ပြန်ကြောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်းနေရပဲဆက်သွားမယ်ပုံမျိုးတော့အလေးအံပြောင်းသွားတာကြားတယ် GS ရဲ့အုပ်စုကလည်းဒီလိုပဲကြ NCA လမ်းကြောင်းပဲသွားမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခံလိုက်ပြီကြဒါကြောင့်ဒါတွေကိုပြန်ပုံသပ်ပြီးရင်တော့2019ထဲမှာတော့အားလုံးပေါ်အမျိုးမျိုးရှိရှိနဲ့ရှေ့တိုးနိုင်တဲ့နည်းတော့ရလာမယ်လို့ပါကျွန်မယူဆတယ
်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိပြီး NCA တရားစာချုပ်ကိုလက်မှတ်ထိုးတာက10ဖွဲ့သာရှိသေးတာပါ UNFC ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတက်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေတဲ့ဖြစ်ပါတယ်ခင်ဗျာ